တက်တန်းထက်တူဖို့ရှိရဲ့မြေဒီနာစီဝါရေးဇုံအကောင့်တဲ့ဖို့ဆောင်ရွက်ရေးသဘောတူညီမှုအစဉ်စဉ်မှာပွင့်လင်းမြင်သာမှုအားနည်းနေရလို့ရပ်ဘက်အဖွဲ့တွေကထောက်ပြနေရဆိုတဲ့သတင်းကိုပြောပြမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။တရုတ်ယူနန်ထိန်ချုံဟိန်ယုံကုမ္ပဏီနဲ့ကချင်အစိုးရပူးပေါင်းပြီးဧက4800ရှိရဲ့မြေကြီးနားစီးပွားရေးဆောင်အကောင့်တွေဖော်ဖို့2019ဩဂုတ်လ10ရက်မှာနားလည်မှုစာချုပ်လွှာရေးထုတ်ခဲ့ရာမကြခင်တက်တန်းကုံတော်မှာပါ။တဘာဝပတ်ဝန်းကျင်ထိခိုက်မှုမြေယာဆုံးရှုံးမှုတွေနဲ့အငင်းပွားနေတဲ့ဒီစီမံကိန်းကိုစာချုပ်သဘောအရမကြခင်တက်တန်းထပ်ထိုးဖို့ရှိပါတယ်။ကချင်ပြည်နယ်စီမံဘဏ္ဍာဝန်ကြီးဦးဝေလင်းကအခုလိုပြောပြပါတယ်။
အမောင်တော်လည်းပါတော့လုပ်ငန်းဆောင်ရွက်မှုအကောင့်တွေပေါ်ပေါ်နိုင်ပြီးရင်ဒီအမောင်တက်တန်းကုန်ဆုံးပြန်လည်းပြီးတော့အတန်းတူခွင့်ပေါ့နော်။ဒါတော့မြေပြင်အခြေအနေရတော့ကျွန်တော်တို့ process တွေကအများကြီးကျန်သွားပြီလေ။ဒီအကြီးစားရှင်းပြီဆိုတော့မှကျွန်တော်တို့တမန်ရုံးရဲ့တာဂျက်နဲ့အကြီးကျွန်တော်တို့ပုံပွင့်နေတဲ့ခြေနာမြေနာနဲ့ကျွန်တော်တို့တင်တာဟောမဲ့အပိုင်းကြီးကျန်မယ်။အမိုက်ရှိရဲ့အမှုရဲ့ရအောင်နဲ့တင်ကြဖို့လိုတယ်။ဆိုတော့အချိန်ကလိုပါသေးတယ်ခင်ဗျာ
။အစိုးရပုဂ္ဂလိကပူးပေါင်းဆောင်ရွက်မှုတွေကိုလေ့လာဆောင်ကြည့်နေရဲ့တန်တီအဖွဲ့ကဒီကနေ့မီဒီယာပြသမှုတစ်ခုလုပ်ပြီးဒီစီမံကိန်းနဲ့ပတ်သက်တဲ့အစီရင်ခံစာကိုပြောပြခဲ့ပါတယ်။တရုတ်ယူနန်ထိန်ချုံကုမ္ပဏီရဲ့တိကျရဲ့စည်ရင်းစရာမရှိရာစီမံကိန်းငွေကြေးဖွဲ့စည်းပုံမရှိရာဒါတွေကိုတန်တီအဖွဲ့ရဲ့အုပ်ချုပ်မှုဒါရိုက်တာဦးခိုင်ဝင်းကထောက်ပြခဲ့ပါတယ
်။ MOU လက်မှတ်ထိုးတာနေပြည်တော်မှာသွားပြီးတော့ဝင်ကြီးနဲ့စီမံဘဏ္ဍာဝင်ကြီးအရင်ဝင်ကြီးပေါ့နော်ကုကျော်ဝင်းနဲ့တွေ့တဲ့ဟာကချင်ပြည်နယ်အစိုးရနဲ့တွေ့တဲ့ဟာမျိုးပဲတွေ့တယ်။သူ့ရဲ့နော် website ဘာညာကောင်းကောင်းကျွန်တော်တို့မတွေ့ရအောင်ဖြစ်သူတို့မှဘလိုမျိုးအရေးချင်းရှိတယ်လဲနော် developer လုပ်နိုင်တဲ့အရေးချင်းရှိတယ်လားဆိုတဲ့အားတွေကိုကျွန်တော်တို့စိုးရိမ်ပူပန်စရာရှိတယ
်အခုတချိန်တက်တန်းထပ်တိုးရင်တော့ကုမ္ပဏီဘက်ကအသေးစိတ်အချက်အလက်တွေကိုတင်ပြလာနိုင်ရည်ရှိရလို့လဲခန့်မှန်းနေရရှိပါတယ်မြန်မာအစိုးရကအဆိုပြုရဲ့စီမံကိန်းမဟုတ်ပဲတရုတ်ကုမ္ပဏီဘက်ကကန့်လန့်ထားတဲ့စီမံကိန်းဖြစ်လို့ဒီအပေါ်မှာလည်းအစိုးရကလေလာဆောင်ကြည့်ဖို့ရပ်ဘက်အဖွဲ့တွေကအကြံပြုကြပါတယ်။မြေယာသိမ်းမှုကိစ္စတွေလည်းဖြစ်လာနိုင်တဲ့အပေါ်မှာလည်းဒေသခံတွေကထောက်ပြကြပါတယ်။စီမံကိန်းကပြန်ရမယ့်အကျိုးအမြတ်တရုတ်လူသားတွေအများပြတင်သွင်းလာနိုင်မှုတရားမဝင်လုပ်ငန်းတွေတွင်ကျယ်လာနိုင်တာကိုလည်းရပ်ဘက်အဖွဲ့တွေကထောက်ပြနေပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ခဲ့ရပါ